မင်္ဂလာညနေခင်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဩဂတ်လ30ရက်တောက်ကြနေညနေခင်းညနေ6နာရီခွဲကနေ9နာရီ TV American အတန်းရဲ့မြန်မာဘာသာအစီအစဉ်တွေကို line တို့ meter 16 နဲ့ 25 တို့ကနေထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ကတော့ရန်တိုင်းမှာဒီညနေအတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပြည်သတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါFlorida ကို Dorian Hurricane မုန်တိုင်းဝင်တိုက်မဲ့အရေးအာရုံစိုက်ဖို့ဆိုပြီး Donald Trump ပိုလန်ခီးစဉ်ကိုမသွားတော့ပါဘူး Dorian Hurricane မုန်တိုင်းကတော့ဒီကနေ့နောက်ပိုင်းမှာ Hurricane မုန်တိုင်းကြီးအဆင့်ကိုပြောင်းလဲသွားမယ်လို့ American Hurricane မုန်တိုင်းဌာနကသတိပေးထားပါတယ် Hong Kong ကဒီမိုကရေစီရဲ့လှုပ်ရှားသူထင်ရှားတဲ့ခေါင်းဆောင်၃ဦးကိုရဲတပ်ဖွဲ့ကဖမ်းထားပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆက်ရမယ့်ထဲမှာတော့ချက်မီနယ်မြောက်ပိုင်းမှာမနေ့ကနဲ့ဒီနေ့မှာကားတစ်ချို့မီးရှို့ဖျက်ဆီးခံခဲ့ရတာနဲ့ပတ်သက်ပြီး
ဘာသာညောင်းမှာလဲကျွန်တော်တို့ဒီရေမှုစည်းရဲ့ကောင်ပဲမိသားစုတော်လောက်မှာကျွန်တော်တို့စက်ကားတစ်စီးရဲ့ဟိုက်ကျက်တစ်စီးရဲ့ခလုံးကားလိုပုံကတော့တစ်စီးရဲ့ဆန်ကျက်တစ်စီးရဲ့ကိုဒီနေ့မနက်6နာရီခွဲလောက်က
ကျွန်တော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောခွင့်ရဘုံမှုချုပ်ဇော်မင်းထွန်းပြောတာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုမချခင်မှာနားဆင်ရမှာပါဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာကာ၃စင်းမီးရှို့ဖျက်ဆီးခံခဲ့ရတဲ့အကြောင်းပါဝင်အမေရိကန်မာလူ၃သိန်းလောက်လဲယာယီကာကွယ်ပေးအဆင့်နဲ့နေထိုင်နေတဲ့အကြောင်းဆရာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဒီအကြောင်းနဲ့တင်ဆက်ခဲ့မှာအခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမလို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဒုတိယကမ္ဘာစစ်စတင်ခဲ့တဲ့နေ့80ပြည့်အထိမ်းအမှတ်ဖြင့်ပိုလန်နိုင်ငံမှာကျင်းပမယ့်အခမ်းအနားတွေကိုတောတက်မဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပယ်ဖျက်လိုက်ပါတယ်။ Caribbean ဒေသကနေ Florida ပြည်နယ်ဘက်ကဦးတည်လာနေတဲ့ Dorian Hurricane မုန်တိုင်းအရေးအာရုံစိုက်ဖို့ဆိုပြီးဝါဆော့မြို့တော်မှာကျင်းပမယ့်အခမ်းအနားတွေကိုသူအစားဒုသမ္မတ Mike Pence ကိုလွှတ်မယ်လို့သမ္မတထရမ့်ကပြောပါတယ်။မုန်တိုင်းဟာတိတ်ကိုကြီးမားမဲ့ပုံရှိတာမို့သူအနေနဲ့တိုင်းပြည်မှာရှိနေဖို့တိတ်ကိုအရေးကြီးတယ်လို့လည်းဆိုပါတယ်။ American Virgin ကျွန်းစုတွေကိုလွန်ခဲ့တဲ့နှစ်ရက်ကဝင်တိုက်ခဲ့တဲ့ Dorian မုန်တိုင်းဟာဖလော်ရီဒါအရှိဘက်ကန်ယူတန်ဘက်ကိုပြင်းအားအဆင့်၄နဲ့တနင်္လာနေ့ညမှာဝင်တိုက်မယ်လို့ခန့်မှန်းထားပါတယ်။အဲဒီရက်ဟာသမ္မတထရန့်ပိုလန်ကနေပြန်လာဖို့ငကိုကစီစဉ်ထားတဲ့ရက်ပါ။ဟာရီကိန်းမုန်တိုင်းလမ်းကြောင်းပေါ်ကလူထုဘေးကင်းလုံခြုံရေးဟာသူ့ရဲ့အမြင့်မားဆုံးဦးစားပေးကိစ္စဖြစ်ပြီးတိတ်မကြခင်ကာလမှာပိုလန်ကိုလာဖို့အစီအစဉ်ပြန်လုပ်ပါမယ်လို့ပိုလန်သမ္မတအန်ဒရီဒူဒါကိုဖုန်းဆက်ပြီးပြောခဲ့တဲ့အကြောင်းသမ္မတထရန့်ကပြောပါတယ်။ထရန့်ရဲ့ပိုလန်ခီးစဉ်တာဖြစ်ခဲ့မယ်ဆိုရင်အမေရိကန်နဲ့ပိုလန်ကြားစီးရေးပူးပေါင်းဆောင်ရွက်မှုပိုပြီးတိုးမြင့်လာတာကိုအထူးပေါ်လွင်ထင်ရှားစေမှာဖြစ်ပါတယ်။
Hurricane မုန်တိုင်း Dorian ဟာဒီနေ့နှောင်းပိုင်းမှာအလွန်ကြီးမားတဲ့မုန်တိုင်းကြီးဖြစ်အားကောင်းလာနိုင်တယ်လို့ American မြို့သား Hurricane Center ကဒီနေ့ထုတ်ပြန်လိုက်ပါတယ်။ Dorian Hurricane မုန်တိုင်းဟာ Bahamas နိုင်ငံအနောက်မြောက်ပိုင်းကိုဖြတ်နေပြီး Florida ကျွန်းဆွယ်ကိုဒီစနေတနင်္ဂနွေထဲချီးကပ်လာချိန်မှာလည်းအလွန်အလွန်အနေနဲ့ပြင်းထန်တဲ့အဆင့်မှာဆက်ရှိဖို့များတယ်လို့ဒီ Hurricane Center ကထုတ်ပြန်လိုက်ပါတယ်။ Bahamas အစိုးရအနေနဲ့ဒီ Hurricane စောင့်ကြည့်ရေးအတွက်ထုတ်ပြန်ထားတယ်လို့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကလည်းပြည်နယ်တစ်ခုလုံးမှာအရေးပေါ်အခြေအနေကြေညာထားပြီးဖြစ်ပါတယ်။ Dorian ဟာ Hurricane မုန်တိုင်းမိုးရွာသွန်းမှုကြောင့်အသက်အန္တရာယ်ကြီးတဲ့ရုတ်တရက်ရေလွှမ်းမှုတွေဖြစ်လာနိုင်တယ်လို့ဒီ Hurricane Center ကပဲသတိပေးနေပါတယ်။လက်ရှိမှာဒီ Hurricane မုန်တိုင်းဟာအမြင့်ဆုံးလေတိုက်နှုန်းတစ်နာရီ102မိုင်ကျော်နှုန်းနဲ့ရွေ့ရှားနေပြီးတနင်္လာနေ့စောစောမှာ Florida ပြည်နယ်အရှေ့တောင်ဘက်ကိုပြင်းအားဆင့်လေမုန်တိုင်းကြီးဖြစ်လေတိုက်နှုန်းတစ်နာရီကိုအနည်းဆုံးမိုင်ပေါင်း130နီးပါးနဲ့ဝင်တိုက်သွားနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒီပြင်းအားဆင့်လေဟာရီကိန်းမုန်တိုင်းအနေနဲ့အကြီးအကျယ်ပျက်စီးမှုတွေဖြစ်စေနိုင်ပြီးအိမ်တွေဈေးဆိုင်တွေကိုဖျက်ဆီးဖြစ်ကလမ်းတွေပြတ်ထွက်ပြီးသစ်ပင်တွေပြိုလဲမိတွေပြတ်သွားနိုင်တယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်အနေနဲ့လည်းပိုလန်ခီးစဉ်ကိုဖျက်သိမ်းလိုက်ပြီးအခုလိုချိန်မှာနိုင်ငံထဲမှာရှိနေပြီးပြည်ထောင်စုအစိုးရရဲ့ရင်းမြစ်တွေအားလုံးကိုဒီဝင်လာမဲ့မုန်တိုင်းအတွက်ဦးစားပေးသွားမယ်လို့ဆိုပါတယ်။ဖလော်ရီဒါရဲ့အတ္တလန္တိတ်ကမ်းခြေမှာနေထိုင်သူတွေအနေနဲ့ဖြစ်လာနိုင်တဲ့ရွှေ့ပြောင်းမှုတွေအတွက်အသင့်ပြင်ထားဖို့ကြေညာထားတာမျိုးကားတက်စီစားတော့အရေးပေါ်ပစ္စည်းတွေအရေးပေါ်ဖြည့်ဆည်းနေကြပါတယ်ခင်ဗျ
။အာကာသမှာအမေရိကန်စစ်ဖက်ရဲ့အစိုးဆုံးစုံမှုမှုကိုကာကွယ်ဖို့ဆိုပြီးအမေရိကန်အာကာသကုလသမဂ္ဂစစ်ဌာနချုပ်ကိုဂျာဇာရီနေကစတင်ဖွင့်လှစ်လိုက်ပါတယ်။သမ္မတအင်ဂျီရောနှင်းစီဥယျာဉ်မှာလုပ်တဲ့စစ်ဌာနချုပ်သည့်စတင်ထူထောင်တဲ့အခမ်းအနားမှာသမ္မတဒေါ်နယ်ထရမ့်ကဒီကနေ့ဟာအမေရိကန်နိုင်ငံတော်လူညိုရေးနဲ့ကာကွယ်ရေးမှာအာကာသရဲ့အထူးအရေးပေါ်မှုကိုအတိအမှတ်ပြုလိုက်တဲ့သမိုင်းဝင်ညစ်တင်းဖြစ်တယ်လို့ပြောသွားပါတယ်။ဒီစစ်ဌာနချုပ်တဲ့ဟာအာကာသမှာအမေရိကန်အကျိုးစီးပွားတွေကိုအကောက်ွယ်ပေးတဲ့နေရာမှာတိုးတက်လာမယ်လို့စစ်ဖက်ကမျှော်လင့်ထားတာပါ။ရုရှားနဲ့တရုတ်တို့ကအပြင်းထန်ပိုးပြီးလှုပ်ဆောင်လာနေတာနဲ့အမျှအမေရိကန်အာကာသကာကွယ်ရေးကိုပြန်လည်ဖွဲ့စည်းဖို့နဲ့ဤပညာပိုင်းတိုးတက်လာစေဖို့ရည်ရွယ်ပြီးဒီအာကာသကုလမှုစစ်ဌာနချုပ်တွေကိုဖွင့်လှစ်တာပါ။ကျွန်တော်တို့ရဲ့ပြိုင်ဘက်တွေဟာကမ္ဘာ့လမ်းကြောင်းမှာဤပညာသစ်တွေနဲ့လက်နက်တပ်ဆင်တွေကြောင့် နေပြင်စစ်ဆင်ရေးတွေအတွက်ရောနိုင်ငံတွင်းကျွန်တော်တို့ရဲ့နေထိုင်မှုဘဝအတွက်ပါအထူးအရေးပါတဲ့အမေရိကန်ဂျိုးလူတွေကိုပြစ်မှတ်ထားလာနေကြပါတယ်လို့သမ္မတ Trump ကပြောပါတယ်။အာဂါဒါထဲမှာကာကွယ်ရေးစွမ်းရည်တိုးမြှင့်မှုလိုတယ်ဆိုတာအမေရိကန်ကာကွယ်ရေးဝန်ကြီးအဆက်ဆက်ကအထူးထောက်ပြပြောဆိုလာတာကြားပါပြီ။အမေရိကန်စစ်ဖက်ဟာအာဂါဒါထဲမှာပြိုင်ဘက်တရုတ်ရုရှားတို့ထက်တောင်းအောင်လုပ်ဖို့တိတ်နှေးကွေးလွန်းနေလို့ဒီနှစ်အစောပိုင်းမှာပဲအဲ့ဒီအချိန်ကယာယီကာကွယ်ရေးဝန်ကြီး Pat Shanahan ကတတိပေးခဲ့ပါသေးတယ်။
အမေရိကန်နိုင်ငံအနေနဲ့ဗင်နီဇွဲလားနိုင်ငံပြောင်းလဲအတွက်အသင့်ရှိနေပြီလို့ဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်2ကိုယ်စားလှယ်ကပြောလိုက်ပါတယ်။အမေရိကန်2ကိုယ်စားလှယ်အီလီယိုအဗရမ်စ်ကဆက်ပြီးလွတ်လပ်တဲ့ရွေးကောက်ပွဲတွေနဲ့ဒီမိုကရေစီတင်ကူးပြောင်းရေးအတွက်ရှေ့ဆက်နိုင်ဖို့လက်ရှိတင်းခံနေတဲ့သမ္မတနီကိုလတ်စ်မာဒူရိုအာနာကနေဆင်းပေးဖို့ကတိုင်းပြည်အတွက်အခရာကျနေတယ်လို့ဆိုလိုက်ပါတယ်။အထူးကိုယ်စားလှယ်အဗရမ်စ်ကပဲမာဒူရိုသမ္မတရာထူးကနေဆင်းပေးဖို့ပြောနေရတာကအပြစ်ပေးခြင်းလို့ဒါမှမဟုတ်လက်စားချေခြင်းလို့တော့မဟုတ်ဘူးလို့ဆိုပါတယ်။အထူးကိုယ်စားလှယ်အဗရမ်စ်ကထပ်ပြီးမာဒူရိုအနေနဲ့အာနာကနေအေးအေးဆေးဆေးဆင်းပေးဖို့ညှိနှိုင်းလို့စိတ်လုံးဝမပြသေးဘူးလို့ဆိုပါတယ်။တကယ်တော့မာဒူရိုအနေနဲ့2018ခုနှစ်မှာပြန်ရွေးကောက်ခံခဲ့ရတာကိုအနောက်နိုင်ငံအတော်များများကတရားဝင်မှုမရှိဘူးလို့သတ်မှတ်ထားကြပါတယ်။အမေရိကန်နဲ့ခြားနိုင်ငံပေါင်း90အနေနဲ့အတက်ခံခေါင်းဆောင်ဟွမ်ဂိုက်ဒိုကိုဗင်နီဇွဲလားရဲ့ယာယီကြားဖြတ်သမ္မတအဖြစ်အတိအမှတ်ပြုထားပါတယ်ခင်ဗျာ။
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တောက်ကြညနေဘက်တွေတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ဟောင်ကောင်မှာစနေနေ့ကျရင်ဆန္ဒပြပွဲကြီးလို့ဖို့အစီအစဉ်ထားစီမှာပဲထင်ရှားတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူ၃ဦးကိုဟောင်ကောင်ရဲတပ်ဖွဲ့ကဖမ်းလိုက်ပါတယ်။ဆန္ဒပြပွဲကတော့ခွင့်ပြုချက်မရတဲ့အတွက်အစီအစဉ်သူတွေကပယ်ဖျက်ထားပြီးသားပါ။ဒီမိုဆစ်စတိုနိုင်ငံရေးပါတီတည်ထောင်သူဂျော့ရှော1ကိုဇွန်လ20ရက်နေ့ကခွင့်ပြုချက်မရဘဲဆန္ဒပြပွဲတစ်ခုကိုစီစဉ်ခဲ့တယ်ဆိုတဲ့တန်တရားနဲ့ဒီကနေ့ဖမ်းလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီမိုဆစ်စတိုပါတီဝင်နောက်တူဖြစ်တဲ့ Agnes Chow ကိုတော့ရိုးရိုးတဲတဲဖြစ်ခဲ့တဲ့စူဝေးမှုတစ်ခုကိုစီစဉ်နေခွင့်ပြုချက်မဲ့စူဝေးမှုတစ်ခုမှာတိလိရဲ့နဲ့ပါဝင်တယ်ဆိုတဲ့တန်တရားနဲ့ဖန်တာပါတယ်။2024ခုနှစ်ကဟောင်ကောင်တမြို့လုံး89ရက်ကြာရပ်ဆိုင်းသွားခဲ့တဲ့ထီးလှူရှားမှုလို့သိထားကြတဲ့ဒီမိုကရေစီအပြည့်အဝရရှိရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေအတွင်းဂျော့ရှော1ဟာထင်ရှားတဲ့ခေါင်းဆောင်တစ်ဦးဖြစ်ပါတယ်။သူဟာတရားရုံးကိုမထီမဲ့မြင်လို့မှုနဲ့တည်င်း၅ဘက်ကြာထောင်ချခဲ့ပြီးပြီးခဲ့တဲ့ဇွန်လကမှပြန်လွတ်လာတာပါ။ဟောင်ကောင်လွတ်လပ်ရေးလှူလာတဲ့ National Party ကိုတည်ထောင်သူတူဖြစ်တဲ့ Andy Chan ကိုတော့အဓိကရုံးတွေမှာပါဝင်ခဲ့တဲ့ဇူလိုင်လ13ရက်နေ့ကဆန္ဒပြပွဲတစ်ခုအတွင်းရဲတပ်ဖွဲ့ဝင်တွေကိုတက်ခိုက်ခဲ့တယ်ဆိုတဲ့တန်တရားနဲ့ဂျာတာဘရီနီကဖမ်းဆီးထားပါတယ်။အများအားဖြင့်ငြင်းချမ်းတဲ့ဆန္ဒပြပွဲတွေဆက်ဖြစ်ခဲ့တဲ့ဇွန်လကတည်းကဆိုရင်ရဲတပ်ဖွဲ့ကဖမ်းထားတဲ့ဆန္ဒပြသူ900လောက်ရှိပါပြီ
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ရဲ့အာဏာပိုကြီးသွားအောင်တိုင်းပြည်ကြီးခဲ့အဖြစ်ဖွဲ့စည်းအုပ်ချုပ်ပုံမှာပြောင်းလိုက်တာကိုလွှတ်တော်ဘက်ကအတည်ပြုပေးလိုက်ပြီလို့အစိုးရသတင်းဌာနကကြေညာလိုက်ပါတယ်။တကယ်တော့ဇူလိုင်လတုန်းကမြောက်ကိုရီးယားအခြေခံဖွဲ့စည်းပုံအုပ်ချုပ်ပုံတစ်ထဲမှာကင်ဂျွန်အန်ကိုနိုင်ငံအကြီးအကဲနဲ့ကာကွယ်ရေးဦးစီးချုပ်ဖြစ်တရားဝင်သတ်မှတ်ပေးခဲ့ပြီးမှအခုလိုလွှတ်တော်ဘက်ကထပ်အတည်ပြုပေးလိုက်တာဖြစ်ပါတယ်။ကင်ဂျွန်အန်ကိုဥပဒေအရအရင်ပေးခဲ့တဲ့နိုင်ငံကိုစားပြုခေါင်းဆောင်နေရာမှာနိုင်ငံရဲ့အရေးအရာအားလုံးအတွက်တူတည်သောအကြီးအကဲဖြစ်တယ်လို့ဆိုတဲ့အာဏာကိုတိုးပေးလိုက်တာဖြစ်တယ်လို့လွှတ်တော်ဥက္ကဋ္ဌကိုကိုကာဘီအစိုးရပိုင်း KCN သတင်းဌာနကမနေ့ကကြေညာခဲ့တာပါ။အခုလိုဖွဲ့စည်းပုံစံမှာအာဏာတိုးပစ်လိုက်တာကအမေရိကန်ရဲ့ရင်ကျိုင်းသဘောတူညီချက်ရအောင်ပြင်ဆင်ရေးအတွက်ရည်ရွယ်တာဖြစ်နိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်။မြောက်ကိုရီးယားအနေနဲ့ဆက်ဆံရေးတွေပုံမှန်ပြန်ဖြစ်ဖို့နဲ့1950-53ကိုရီးယားစစ်ပွဲကတည်းကစစ်ပွဲတွင်ဆက်ရှိနေတဲ့အခြေအနေကိုအဆုံးသတ်နိုင်ဖို့အမေရိကန်ရဲ့ရင်ကျိုင်းသဘောတူညီချက်ရရေးကာလကြာရှည်တောင်းဆိုလာခဲ့ပါတယ်။တကယ်တော့ဒီကိုရီးယားစစ်ပွဲကိုအပြစ်ရရေးစာချုပ်နဲ့သာရပ်ဆိုင်ထားခဲ့ပြီးရင်ကျိုင်းစာချုပ်စစ်ချုပ်ဆိုနိုင်ခြင်းမရှိသေးပါဘူးခင်ဗျာ။
ဆက်သွယ်ရေးဂျူရူတလုံးကိုကဘာပတ်အာကာသလမ်းကြောင်းနဲ့တည်ဆောင်သွားမဲ့ event တုံးရင်စင်းဟာဂျာတာဘရီနီကဒုံပစ်စင်ပေါ်မှာပဲပောက်ကွဲသွားပါတယ်။ Imam Khomeini အာကာသစကန်ဒုံပစ်စင်မှာမိဂိုလုံးတွေထွက်နေတာနဲ့မီးလောင်သွားတဲ့ဒုံရင်ရဲ့အပိုင်းအစတွေလို့ကျွမ်းကျင်သူတွေကပြောတဲ့မြင်ကွင်းတွေကိုအမေရိကန်ဂျူရူကရိုက်ယူထားတဲ့ရုပ်ပုံတွေမှာတွေ့ကြရပါတယ်။ဒုံရင်လွတ်တင်မှုမောင်းမြင်တာဟာနီးပညာပိုင်းဆိုင်ရာချုပ်ဝင်းချက်ကြောင့်ဖြစ်တယ်လို့ event တာဝန်ရှိသူတူက Reuters သတင်းဌာနကိုပြောပေမဲ့အသေးစိတ်ကတော့မပြောပါဘူး။အီရန်မှာဒီတစ်ချိန်ဒုံးရင်ပျက်စီးတာဟာဒီနှစ်အတွင်း3ချိန်မြောက်ဖြစ်ပါတယ
်။ကုလသမဂ္ဂတွင်မှုချုပ်ကရာသီဥတုပြောင်းလဲမှုရဲ့တက်ရောက်မှုကိုနေရာတိုင်းမှာတွေ့နေရတာကြောင့်အဲ့ဒီဒဏ်ကနေလွတ်ကင်းတဲ့အတိုင်းပြည်ဒါမှမဟုတ်စီးပွားရေးလုပ်ငန်းမျိုးတစ်ခုမှရှိမှာမဟုတ်ဘူးလို့ဒီနေ့ပြောလိုက်ပါတယ်။ဂျပန်နိုင်ငံမှာကျင်းပတဲ့အာဖရိကတိုက်နိုင်ငံများဖွံ့ဖြိုးတိုးတက်မှုဆိုင်ရာ9ချိန်မြောက်ဒိုချူအပြည်ပြည်ဆိုင်ရာညီလာခံ TIDAC ကိုတက်လာတဲ့အတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကအ အခြားအာဖရိကတိုက်နိုင်ငံခေါင်းဆောင်တွေနဲ့အတူရှိနေချိန်မှာအခုလိုပြောဆိုလိုက်တာပါ။ကမ္ဘာဥတုရာသီပြောင်းလဲမှုဟာဆိုးဝါးပြင်းထန်လာတဲ့နှုံးနဲ့အရှိန်မြင့်လာဖို့ပဲရှိတယ်လို့လည်းသူကဆက်ပြောခဲ့ပါတယ်။ညီလာခံကျင်းပနေတဲ့ဂျပန်နိုင်ငံမှာပြည်ရတဲ့ရပ်ပိုင်းကပဲရေကြီးရေလျှံမှုကြောင့်လူတသန်းနီးပါးဘေးလွယာပြောင်းရွှေ့ပေးခဲ့ရတဲ့ဖြစ်ရပ်နဲ့ကမ္ဘာအပူချိန်မြင့်တက်လာတာကြောင့်ဘရာဇီးနိုင်ငံကအမေဆုံးအမဲစိမ့်တတော်ကြီးဆက်ပြီးမီးလောင်နေတဲ့ကိစ္စတွေကိုလည်းအထွေမှုချုပ်ကူထရက်စ်ကဥပမာပေးပြောဆိုသွားခဲ့ပါတယ်။ဒါအပြင်ကမ္ဘာဥတုရာသီပြောင်းလဲမှုဖြစ်စေတဲ့လောက်ရမျိုးတွေကိုအာဖရိကတိုင်းနိုင်ငံတွေအနေချင်းသာလုပ်ခဲ့ပေမဲ့လည်းဥတုရာသီပြောင်းလဲမှုကြောင့်ဖြစ်ပေါ်လာတဲ့ဆိုးဝါးပြင်းထန်လာတဲ့ဒဏ်တွေကိုတော့ရှည်တန်းကနေဒီနိုင်ငံတွေရင်ဆိုင်နေရတယ်လို့လည်းအထွေမှုချုပ်ကူထရက်စ်ကထည့်သွင်းပြောသွားခဲ့ပါတယ်ခင်ဗျာ။
ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံနှုတ်ထွက်တော်မယ့်အချိန်မှာပဲပြည်ထောင်လွှတ်တော်ကိုယာယီကျင်းပလိုက်တဲ့အရေးပါတဲ့လုပ်ရည်နဲ့ပတ်သက်ပြီးပြည်ထောင်နိုင်ငံခြားရေးဝန်ကြီး Dominic Raab ကဒီကနေ့တော့အရေးမပါသလိုဖော်ပြသွားပါတယ်။လွှတ်တော်လုပ်ငန်းတွေကိုအခုလိုဆန်းကန်လိုက်တာကြောင့်ပြည်ထောင်လွှတ်တော်မှာအတော့ကိုအငင်းပွားစရာဖြစ်လာတာပါ။ဖင်လန်နိုင်ငံ Helsinki မြို့တော်မှာကျင်းပတဲ့ EU နိုင်ငံခြားရေးဝန်ကြီးတွေရဲ့လူသဘောအစည်းအဝေးကိုတက်ရောက်လာတဲ့ဝန်ကြီး Raab ကတော့လွှတ်တော်လုပ်ငန်းတွေကိုဆန်းကန်ထားတာဟာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်ကိုဖောက်ပြတဲ့လုပ်ရည်ဖြစ်တဲ့ဆိုပြီးပြောဆိုတာကအထူးပဲမရှိဘူးလို့ပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကစင်ကြေပုံရက်ွက်လေးတစ်ခုမှာခွေးလေးတစ်ကောင်ကိုကြောပိုးပြီးတန်ရှင်းရေးလုပ်နေတဲ့စီပင်သားရအလုတ္တမမင်းကလေးတစ်ယောက်တပ်ပုံကိုဒီရက်ပိုင်းတွေတွင်အင်တာနက်မှာလူတွေတိတ်ကြိုက်နေကြပါတယ်။တီတီရတ်လို့ခေါ်တဲ့တန်ရှင်းရေးအလုတ္တမမင်းကလေးကဘန်ကောက်မြို့စင်ကြေပုံလမ်းဘေးမှာအမှိုက်ရှင်းတဲ့အချိန်သူ့ခွေးလေးကိုနေ့စဉ်ကြောပိုးခေါ်လာလေးရှိပါတယ်။မာဇာဒါလို့နာမည်ပေးထားတဲ့ရှီစုမျိုးဆက်တစ်နှစ်သားခွေးလေးကလည်းသူ့သခင်မအလုပ်လုပ်နေတဲ့အချိန်ဒီလျှောက်လုံးသူ့သခင်မရဲ့ကြောပိုးအိမ်ထဲမှာငြိမ်းငြိမ်းလေးနေပြီးလိုက်လာလေးရှိပါတယ်။လေချိန်22ပောင်ရှိတဲ့ခွေးလေးကိုနေ့စဉ်ကြောပိုးပြီးလှုပ်လှူရတာသူ့အတွက်ပြဿနာမရှိတဲ့အကြောင်းနဲ့ဒီခွေးလေးကိုသူ့ချစ်သူကပေးထားတာဖြစ်ပြီးအလုပ်ကိုနေ့စဉ်ခေါ်သွားမယ်လို့ကတိပေးထားတဲ့အကြောင်းတီတီရက်ကပြောပါတယ်။ထိုင်းနိုင်ငံကကုမ္ပဏီတချို့မှာဝန်ထမ်းတချို့လုပ်ငန်းခွင်နဲ့ခွေးခေါ်လာတဲ့အလေထားပြီးခဲ့တဲ့နှစ်ပိုင်းကစပြီးတော့ရေပန်းစလာတာပါ။ပုံမှန်လှုပ်ချိန်မှုတဲ့ဝန်ထမ်းတွေကိုသူတို့မွေးထားတဲ့ခွေးတွေလုပ်ငန်းခွင်နဲ့ခေါ်လာဖို့ကုမ္ပဏီကခွင့်ပြုထားပြီးဒါဟာလူသမားတွေစိတ်ဖြစ်စီမှုရောပေါအောင်ထောက်ကူဖြစ်စေတယ်လို့လက်ခံထားကြပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုခုကြော်ကြော်သိနေတဲ့ကိုဝင်းမင်းတို့ကြီးညာပေးကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့တိုက်ပွဲဖြစ်နေတဲ့ချန်ပီယံမြောက်ပိုင်းကတုံတုံရဲ့အခြေအနေနဲ့ဆိုင်တဲ့သတင်းကိုပြပြကြပါတယ်။ချန်ပီယံမြောက်ပိုင်းလားရှိုးနဲ့တိန်းဒီချပြည်တော်စုလမ်းမကြီးပေါ်မှာခီးတဲ့ကားနဲ့အင်စည်းကားတွေနေရာစတိုက်ဆိုးသလိုမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။အဲ့ဒီဒေသအနီးအနားမှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တိုင်းသာလန်းတကိုင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေရှိနေတာမို့ဒေသတွင်းသွားရေးလာရေးအတွက်ပါစိုးရိမ်နေကြပါတယ်။ဒီကြောင့်ပြည်သူကတော့ VOA သတင်းတော်ကုကောင်းဆန်ဟင်းကစုံစမ်းမေးမြန်းထားပါတယ်ခင်ဗျာ။
ဒီကနေ့မနက်ပိုင်းကရှမ်းပြည်နယ်မြောက်ပိုင်းလာရှုံနယ်တိုင်းဒီအကြားပြည်အောင်စုလမ်းမကြီးပေါ်မှာခီးတဲ့တင်ကအပါအဝင်ကားသုံးစီးနဲ့ဆိုင်ငယ်တစ်စီးမိရှုခံခဲ့ရတယ်လို့တမတော်တရင်းမှန်ပြန်ကြားရေးအဖွဲ့အတွင်ရင်မှုဗမှုချုပ်စုံမင်းထွန်းကပြောပါတယ်တစ်ဖက်တိုင်းရင်းသားနဲ့တကိုင်းဒီဘက်ကလုပ်ရဖြစ်တယ်လို့မြန်မာစစ်တပ်ဘက်ကတော့ဆွဆွထားပါတယ
်ဒီမှာရှမ်းမြောက်မှာလည်းကျွန်တော်တို့ဒီရေမှုစစ်ကြီးကြီးဟာတောင်ဘက်မြောက်တောင်လောက်မှာကျွန်တော်တို့စက်ကားတစ်စီးရဲ့ဟိုက်ကျက်တစ်စီးရဲ့ကလုံးကားလို့ပုံကတော့တကြီးရဆိုင်ကြတကြီးရကိုဒီနေ့မနက်6နာရီခွဲလောက်ကပြီးရှင်းသွားတာရှိတယ်အဲ့ဒါလည်းကျွန်တော်တင်ထုတ်ပြန်ပ
ါမနေ့ကလည်းကုတ်ခိုင်နှက်ဘက်ကလမ်းမိုက်မှာကုန်နေကားတစ်စီးမီးရှို့ဖျက်ဆီးခံခဲ့ရပါသေးတယ်နေ့ရက်စတိုက်ပြောင်စုလမ်းမပေါ်မှာမီးရှို့ဖျက်ဆီးခံရတာတွေနဲ့ပတ်သက်လို့ TNL ပြောရေးစခွင့်ရှိသူဗိုလ်မှူးမအဲ့ကျော်ကတော့ဒီနေ့မီးရှို့တာဟာဘယ်လက်နက်ကင်အဖွဲ့အစည်းကလဲဆိုတာကတော့မသိရသေးပေမဲ့မနေ့ကတော့တိုက်ပွဲဖြစ်ပွားရင်ကုန်နေကားကိုလည်းလက်ကြီးချသွားတာဖြစ်တယ်လို့အခုလို့ပြောပါရဲ
မတေးကတော့ဒီတက်ပွဲဖြစ်တယ်ဒီကျူကင်းနာလာမှာတက်ပွဲဖြစ်တော့ဒီတက်တဲ့ဒီတက်နာမှာတက်ပွဲဖြစ်တော့လည်းလက်ကြီးချိမှန်တော့မမိဆောင်သွားတာဖြစ်တယ်ဟုတ်ကဲ့ဒီနေ့ကတော့ဘာကြောက်ဖြစ်လဲဆိုတော့ဒီတကယ်ဖြစ်လားမဖြစ်လားဆိုတော့ကျွန်တော်လည်းမသိရသေးဘူး
မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ TNL တအောင်းပလောင် MNDA ကိုကနေ AA ရခိုင်အဖွဲ့တွေအနေနဲ့ခီးတယ်တွေအသက်အန္တရာယ်မရှိစေရဆိုပြီးရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲဖြစ်တဲ့နေရာတွေကိုမလာကြဖို့တတိပေးချက်တွေထုတ်ပြန်ပြီးနောက်ပိုင်းအခုလိုဖြစ်ပွားနေတာပါမြန်မာစစ်တပ်ဟာအရက်ဖက်ကားတွေအရက်သားကီးတဲ့ရင်တွေကိုတုံးပြီးစစ်လက်နက်ခဲယမ်းတွေကိုတဲဖို့နေတယ်လို့လဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေကဆွဆွဲထားပါတယ်ဒီလဩဂတ်လလယ်ပိုင်းကပြည်သူ့လွေနဲ့နောင်ချုပ်ကိုမြောက်ပိုင်းမဟာမိတ်အဖွဲ့တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တာတွေလုပ်ခဲ့တဲ့နောက်နှစ်ဖက်အပြန်အလှန်တိုက်ပွဲတွေဖြစ်ပြီးရှမ်းပြည်နယ်မြောက်ပိုင်းမှာမတည်ငြိမ်မှုတွေပိုတိုးလာနေပါတယ်ဒေသတွင်းသွားရေးလာရေးခက်ခဲနေတာကြောင့်တရုတ်နယ်စပ်ကုန်သွယ်ရေးကိုပါတိုက်ခိုက်မှုတွေရှိလာတာပါအ အယက်သားမော်ရင်တွေတိုက်ခိုက်ခင်ခဲ့ရတယ်လို့လူထိခိုက်သေးဆုံးမှုတွေလည်းရှိခဲ့ပါတယ်ဒီလိုနှစ်ဖက်စီးရဲတင်းမာနေတာကိုအဖြစ်အခက်ရက်ဆဲနိုင်ဖို့ကြိုးပမ်းမှုတွေရဲ့အနေနဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေနဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားအခုလာမယ့်စနေနေ့မှာတော့ရှမ်းပြည်နယ်မြောက်ပိုင်းကျိုင်းတုံမြို့မှာတွေ့ဆုံညှိနှိုင်းဖို့ရှိနေပါတယ်မြောက်ပိုင်းမဟာမိတ်တပ်တွေဘက်ကကိုယ်စားလှယ်အချို့အဲ့ဒီဆွေးနွေးပွဲအတွက်ထွက်ခွာသွားပြီလို့ TNL ဘက်ကအတည်ပြုပါတယ်နှစ်ဖက်ဆွေးနွေးပွဲညှိနှိုင်းမှုတွေဖြစ်လာဖို့အင်းဒီချင်းတရုတ်နိုင်ငံဘက်ကလည်းတစုံတရာဖိအားပေးပုံရပါတယ်မကြသေးခင်ကပဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုတရုတ်အစိုးရကခေါ်ယူပြီးတရုတ်မြန်မာနယ်စပ်တင်းကြီးအေဂျင်ကြီးအတွေ့သူတို့သဘောထားကိုပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံအတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်စွေနဲ့တရုတ်နိုင်ငံသားရေးဝန်ကြီးတို့တရုတ်နိုင်ငံမှာတွေ့ဆုံစဉ်ကလည်းရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့စိုးရိမ်ချက်နဲ့အဲ့ဒီဒေသတွေတင်းကြီးအေဂျင်ကြီးဆောင်ရွက်ဖို့လိုလားကြောင်းကိုလည်းပြောဆိုခဲ့ပါသေးတယ်။အခုဩဂတ်လအတွင်းဖြစ်လာခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေကြောင့်လည်းတရုတ်မြန်မာနိုင်ငံရဲ့ကုန်သွယ်ရေးဟာနေ့စဉ်ချက်သိန်းထောင်ချီဆုံးဆုံးတာတွေဖြစ်နေတယ်လို့လည်းကုန်သွယ်ရေးဝန်ကြီးဌာနဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ
တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကဒေသခံတွေလုံခြုံရေးအရစိုးရိမ်နေတဲ့အကြောင်းကိုကုကောင်းဆန်ဟိန်ဖျောပြသွားတာဖြစ်ပါတယ်အခုတခါတော့ဒီရှမ်းပြည်နယ်မြောက်ပိုင်းကနေရခိုင်ပြည်နယ်ဘက်ကလုံခြုံရေးခြေနေကိုကြည့်အောင်ပါပေါ်လုံးကျုံမျိုးနယ်ရန်ကုန်စစ်တွေကားလမ်းပေါ်မှာဩဂတ်လ29ရက်နေ့ညပိုင်းမှာကုန်တင်ကား3စီးမိရှုဖျက်ဆီးခံခဲ့ရတယ်လို့တပ်မတော်ဘက်ကရောဒေသခံတွေဘက်ကပါပြောဆိုနေကြပါတယ်။မြန်မာစစ်တပ်ကနေရသားကားကိုတုံးပြီးစစ်ပစ္စည်းတွေတင်ဆောင်လာလို့ရခိုင်လက်နက်ကိုင်အဖွဲ့ကစစ်ဆေးဖို့ကြိုးစားမှာမိရှုထွက်ပြေးသွားတယ်လို့အေတာဝန်ရှိသူတွေကပြောပါတယ်ရခိုင်ဒေသဘက်မှာမြန်မာစစ်တပ်ကရခိုင်လက်နက်ကိုင်အဖွဲ့ကပါရိတ်ခါတင်တာနဲ့ကားတော်လာခွင့်ကိုပိတ်ပင်နေတဲ့အခြေအနေမှာရှိနေတယ်လို့လည်းဒေသခံလက်တော်ကိုယ်စားလှယ်တွေကပြောပါတယ် VOA သတင်းတော်နိုင်ခွင့်ကဆက်သွယ်မြန်မြန်ပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ပုံနှုံးမြို့နယ်ရိုးရိုးနဲ့တဲသောရွာကြားကားလမ်းပေါ်မှာကုန်တင်ကား3စီးမိရှုဖျက်ဆီးခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်မှဘုံမှုရုပ်စုံမင်းထုံးကခုလိုပြောပါတယ်
အဲဒီကုန်တင်ကားဒီမိရှုခံရတဲ့ဆိုကြားတယ်မနေ့ကညလို့ပေါ့အကြံဉာဏ်ပြီးရတယ်ဒါပြောကြတဲ့ဆိုကြဖိန်းချောက်တဲ့ဟာပဲဒီမှာပေါ့ဒီလူတို့ကြောက်လန့်အောင်လည်းဓမ္မဆက်သွယ်မှုပဲဒါအနောက်ချက်ပြီးလို့ဆိုတော့ဒီလူတော်ကိစ္စနဲ့ဆက်တဲ့အယုတ်တယုတ်ရဲ့ကိုယ်ခံတော်မှာပဲဖြစ်တာဒီလူတော်အနေနဲ့တရားစုပ်သွားတဲ့အဖွဲ့ကြီးနဲ့ဖြစ်နိုင
်အလားတူရှမ်းပြည်နယ်မြောက်ပိုင်းလာရှုသိန်းနေကြကားသုံးစီးနဲ့မော်တော်ဆိုင်ကယ်တစ်စီးကိုမြောက်ပိုင်းမာမိတ်ဖွဲ့ကနေဒီမနေ့မှမိရှုဖျက်ဆီးခဲ့ပြီးရခိုင်နဲ့ရှမ်းပြည်နယ်တွင်ကားမိရှုခံရတဲ့ဖြစ်စဉ်တွေကိုတမတော်ကနေတရင်ထုတ်ပြန်သွားမယ်လို့လည်းဘုံမှုချုပ်စုံမင်းထွန်းကပြောပါတယ်ဩဂုတ်လ28ရက်နေ့မနက်ပိုင်းမှာကြောက်တော်နဲ့မြက်ဦးနယ်ဆက်မြန်မာစစ်တပ်ရဲ့အထိုင်ချထားတဲ့လိမ့်မွေတောင်တပ်စခန်းကိုရခိုင်လက်နက်ကိုင်အေအဖွဲ့ကနေဝင်ရောက်တိုက်ခိုက်ခဲ့ပြီးဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိနေခဲ့တာပါတိုက်ပွဲတွင်ကြဆုံမှုတွေကိုတော့နှစ်ဖက်ပြောဆိုနေကြပေမဲ့တိကျအသိမပြုနိုင်ခဲ့ပါဘူးဒါ့အပြင်ရန်ကုန်စစ်တွေကားလမ်းကိုလည်းနှစ်ဖက်တပ်တွေကနေတွာလောက်ခွဲပိတ်ပင်ထားခဲ့ပါတယ်မြင့်မြင့်တဲသောဒေသခံရွာသားတို့ကတော့ကုန်တင်ကားမှာစာနာရိတ်ခါတွေပါလို့မီးရှို့ခဲ့တယ်လို့ယူဆကြအခုလိုပြောပါတယ
်ဒီကုန်တင်ကားတွေကိုတုံ့ပြန်မိတဲ့ကဲဟိုကပြောပုံကစတမ်းမတော်ကိုရိတ်ခါတွေပါတော့ဖို့ပိုင်းကလုံးဝမပြီးဘူးတဲ့ခုနဲ့အစီအမံသူတွေပြီးပါပြောတယ
်ရခိုင်လက်နက်ကအေအဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကတော့မြန်မာစစ်တပ်ကနေအရသာကားတွေကိုတုံးပြီးစစ်ပစ္စည်းတွေဆက်ဆောင်လာလို့အေအဖွဲ့ကနေစစ်ဆေးခဲ့ကြအောင်ခုလိုပြောပါတယ
်အဲဒီကြားရရတဲ့ဒီမြန်မာစစ်တပ်ကနေပြီးတော့နော်အရသာကားတွေကိုတုံးပြီးတော့မှဒီလိုဒီထောက်ပို့ပြည်တွေကြောင်းတာဗျာကျွန်တော်တို့ကတော့စစ်ဆေးဖို့အတွက်တော့ရပ်တန့်နေရှင်မှာဒီလိုကကားတွေကနေချင်းပြီးတော့ပြေးရတော့အဲဒီလိုကဒီလိုမြှို့ပြီးတော့ပြေးရတယ်မြင်ပါတယ်ပြေးရတာကတော့အဲဒီကားတွေကလင်းကြောင်နဲ့ရပ်ပစ္စည်းတွေဆီလမဲ့ပစ္စည်းတွေလည်းပါတော့ပါခင်ဗျာကားတွေကဒီလိုမြှို့ကတိကြွားရတယ်ဒါဒါဘာလို့ပါမှန်းလဲတကယ်လို့မသိဘူးကြက်ကြီးကြွားရတယ်ဓမ္မစစ်သားကြီးစစ်သားတွေကြက်ကြီးကြွားရတယ်ဒါကျွန်တော်ပြေးလို့ရတာ
ပုံဥချုံမြို့နယ်မဲဆန္ဒနယ်ကအမျိုးသားလွတ်တော်ကိုဆက်လက်ဥခင်မောင်လာကတော့ရင်းမွေဆောင်တိုက်ပွဲပြီးဒီရက်ပိုင်းတွေမှာမြန်မာစစ်တပ်ကရောအေအေရခိုင်လက်နက်ကင်ဖွဲ့ကပါဖရိခါတင်တာနဲ့ကားတော်လာခွေကိုပိတ်ပင်ထားတယ်လို့ဆိုပါတယ
်မဟုတ်ဘူးကပဲတတာတွေရှိတယ်ဆိုတော့ဒီလိုတော့ဘယ်သူမှမပြောပါဘူးအခုကအဲ့ဒီရခိုင်တို့ဘာတို့ကဒီဖက်ကလုံးကပိတ်နေကြတာဟုတ်ကာမပေါ်ရဆိုတော့အကုန်လုံးလူထုကကြားမှာပြတ်ပါတော့တာလို့
ဒီရက်ပိုင်းတွင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတယ်လို့အရသားတွေလည်းတေကြီးထိခိုက်မှုတွေများနေပါတယ်ဩဂုတ်လ28ရက်နေ့နဲ့29ရက်နေ့ဗုဒ္ဓတော်မြို့နယ်စင်သေးပြင်းရွာဘက်မှာဖြစ်ပွားတဲ့တိုက်ပွဲတွေမှာအယက်သားတွေထိခိုက်မှုရှိခဲ့တယ်လို့စင်သေးပြင်းရွာသားတို့ကပြောပါတယ်
လူကြီးတော်မင်းနဲ့ဆက်ဖို့တော့အဆူမှာပေါ့လေတကယ်လည်းလက်နက်ကြီးပိုက်လို့ဥယင်သာရောမှာလမ်းမောင်သာဆိုတဲ့ဒီရဲ့နေတလုံးမင်းလောင်တော့တယ်ဆင်းပြေပြေဆိုတဲ့ဒေလီရောမှာလူသမီးမဦးလက်နက်ကြီးကြည့်တိရဲ့နောက်ပြီးတော့အစီရှိရင်းနေရတာပေါ့လေအဲ့ဒီထိတ်ထူပေါ့ဆိုတဲ့ရောမှာဒေလီတရက်ကိုစစ်ပတ်ခံလို့ဆိုပြီးတော့တင်းနေကြပါတယ်
အမျိုးသမီးတွေလက်နက်ကြီးထိမှန်ပြီးထိတ်ထူပေါ့ရွာသားတို့တိတ်ဆုံးခဲ့တဲ့အကြောင်းထိတ်ထူပေါ့ရွာသားတို့ကလည်းအတိပြုပြောဆိုခဲ့ပါတယ်တမတော်သတင်းထုတ်ပြန်ရေးအဖွဲ့ကတော့ဗုဒ္ဓတာမြို့နယ်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ကလည်းမင်းပြားမြို့နယ်တွင်ပန်းမြောင်ကျေးရွာပေါ်မှာလက်နက်ကြီးချရပွက်ကွဲခဲ့လို့ကျောင်းနေရွယ်ကလေး3ဦးတိတ်ဆုံးပြီးလူကြီးတချို့တန်ရန်ရရှိသွားခဲ့ပါတယ်ဒီပြစ်ခတ်မှုနဲ့ပတ်သက်လို့မြန်မာစစ်တပ်ကရခိုင်လက်နက်ကိုင်အဖွဲ့ကိုစွပ်စွဲထားပြီးရခိုင်လက်နက်ကိုင်အဖွဲ့ကတော့ညှင်းဆူထားပါတယ်လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ရခိုင်လက်နက်ကိုင်အေအေတောင်းမလောင်ဖွဲ့တီအန်အယ်လီကိုကဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပေါ်နေစေဖြစ်ပါတယ်။တိုက်ပွဲတွေဆုံးသတ်နိုင်ဖို့လာမယ့်ဩဂုတ်လ31ရက်နေ့မှာရှမ်းပြည်နယ်ကျိုင်းတုံမြို့မှာပြုလုပ်မဲ့ငင်းချမ်းရေးဆွေးနွေးပွဲတွေမှာတရုတ်နိုင်ငံဆိုရကနေလုံခြုံရေးရအာမခံချက်ပေးထားတဲ့အတွက်မြောက်ပိုင်းမဟာမိတ်ဖွဲ့တွေတက်ရောက်သွားဖို့ရှိတယ်လို့လည်းအေအေပြန်ကြားရေးတာဝန်ခံခိုင်တုခတ်ကပြောဆိုခဲ့ပါတယ်ခင်ဗျာ။
ဒီခိုင်မီနယ်မှာကား3စင်းကုန်ပြီးရှိုးခဲ့တာနဲ့ပတ်သက်ပြီးတော့ကိုနိုင်ကွင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံဘက်ကသတင်းတပုတ်ကိုမပြောခင်မှာအခုတခါတော့ဒီမနေ့ဖြန်စနေညတိုင်းရဲ့ဒေလိုင်းမှာဆွေးနွေးမဲ့အကြောင်းအရာကိုအတည်ပြုခြင်းပါတယ်ခင်ဗျာ။
NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အယတအစိုးရလက်ထက်မှာအစိုးရအပါအဝင်စစ်တပ်ရေးစားတဲ့အာဏာပိုင်အဖွဲ့အစည်းတွေဟာအစိုးရဒါမှမဟုတ်စစ်တပ်ပေါ်ဝေဖန်ကြသူတွေအပေါ်တရားစွဲဆိုရာတွေခက်ဆစ်ဆိတ်တွေ့လာရပါတယ်။အခုလိုတရားစွဲဆိုရာတွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီစံချိန်စံနှုန်းအပေါ်ဘလို့ကန့်သက်တားဆီးရာရောက်ပါသလဲ။ဒီလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာဒီမိုကရေစီပေါ်ဆောင်နေတဲ့အခုလိုကာလမျိုးမှာဘယ်လိုအထောက်အကူတွေဖြစ်စီလဲဆိုတာကိုဩဂုတ်လ31ရက်နေ့စနေနေ့ညတိုက်ရိုက်လေးလိုင်းရွှေနေကန်အစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-9554ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bami@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရက်လေးလည်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
။တော်ရရှင်အနေနဲ့ကျွန်တော်ရဲ့တရက်လေးလည်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ကြပါတယ်။ VOA မြန်မာပိုင်းကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်ပြီးတော့တန်လွှင့်ပေးနေပါတယ်။အခုတော့အမေရိကန်နိုင်ငံဘက်ကသတင်းတစ်ပုဒ်ကိုအလဲပေးကြပါတယ်။အမေရိကန်မှာ TPS လို့ခေါ်တဲ့ဒီယာယီကာကွယ်ပေးအဆင့်နဲ့လက်ရှိနေထိုင်သူ3သိန်းကျော်ရှိပါတယ်။သရိုမီကနိုင်ငံတွေမှာအနေရမကင်းဘူးလို့ယူဆရတဲ့နိုင်ငံသားမဟုတ်သူတွေကိုအမေရိကန်မှာနေထိုင်လုပ်ကံကွယ်ပေးထားတာဖြစ်ပါတယ်။ဒါပေမဲ့ Trump အစိုးရကဒီစီဇန်ကိုပယ်ဖျက်ဖို့ကြိုးစားနေတာကြောင့်မိသားစုအတော်များများစိုးရိမ်နေကြပါတယ်။ Christina Smith ရဲ့သတင်းလောကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။2018ခုနှစ်ကအဲ့ဒီအချိန်အမိမြေလုံခြုံရေးဝန်ကြီး Kirsten Nielsen ရဲ့ပြောဆိုချက်တစ်ခုကြောင့်အာယာလာတို့မိသားစုဘဝဟာဇောက်တိုးမှုမျိုးဖြစ်သွားပြီးအထိတ်ထိတ်လန့်လန့်ဖြစ်ခဲ့ကြပါတယ် TPS အစီအစဉ်ကိုအဆုံးသတ်ဖို့နီယိုဆန်ကတောင်းဆိုခဲ့တာကြောင့်ပါဒီအစီအစဉ်ကိုအဓိကခံစားနေကြတာကလက်နက်ကင်ပြိပခအဆက်ဖြစ်နေတဲ့သဘာဝဘေးရန်ကြာနေတဲ့ဒါမှမဟုတ်တခြားသူမတူတဲ့အခြေအနေတွေကြုံနေရတဲ့ El Salvador, Nicaragua, Honduras နဲ့ Sudan နိုင်ငံတွေကနေထွက်ပြေးလာပြီးအမေရိကန်မှာရွှေ့ပြောင်းနေထိုင်သူတွေဖြစ်ပါတယ်နီယိုဆန်ရဲ့ပြောဆိုချက်ကိုကြားပြီးသူတို့မိသားစုတွေအခြေအနေကိုအာယာလာကအခုလိုပြောပြပါတယ
်လာဗရဒန်နော nuestros hijos nunca
တကယ်ကတော့ကျမတို့ရဲ့နေထိုင်ခွင့်အကြောင်းလွန်ခဲ့တဲ့3နှစ်ခွဲ4နှစ်အထိကျမတို့ကလေးတွေမသိခဲ့ကြပါဘူး TPS နဲ့ပဲနေနေရတဲ့သမီးအကြီးဆုံး college လျှောက်တဲ့အခါကျတော့မှသူ့နေထိုင်ခွင့်နဲ့ပတ်သက်ပြီးနည်းနည်းပိုနားလည်လာတာပါအ
ဲဆာဗရောမှာငလင်ကြီးလှုပ်တဲ့2000ခုနှစ်မှာအာယာလာတို့မိသားစုအမေရိကန်ကိုရောက်လာတာပါ TPS နဲ့နေထိုင်ခွင့်ရပြီးတဲ့နောက်မှာနေမယားနှစ်ယောက်နီးစရာအိမ်နဲ့အလုပ်အကင်တွေရခဲ့ကြပြီးနောက်တော့ကလေးနှစ်ယောက်ရလာတာပဲဖြစ်ပါတယ်ခင်မွန်းဖြစ်သူဟိုဆေးအာယလာကလည်းသူ့ခံစားချက်ကိုအခုလိုပြောပြပါတယ
် No sentimos más de acá que nuestro país
ကျွန်တော်တို့အမေရိကမှာနေလာတာနှစ်20ကျော်ပါပြီဒီလိုပဲကျွန်တော်တို့အိမ်ပြတ်သက်မှတ်ထားတာပါကလေးတွေကလည်းဒါဟာသူတို့အိမ်ပဲလို့ခံစားကြရပါတယ
်ဒါပေမဲ့ TPS အစီအစဉ်ကိုအဆုံးသတ်လိုက်ရင်တော့အာယလာတို့မိသားစုတိုင်းပြည်ကနေမောင်းထုတ်ခံကြရမှာပါပဲ TPS အစီအစဉ်နဲ့ပတ်သက်လို့ တရားရုံးမှာလက်ရှိတင်ပြလျှောက်ထားရင်ဆိုင်နေပြီးအယလာရုမီသားစုကိုထည့်သွင်းဖော်ပြထားပါတယ်။အမေရိကန်အမှတ်9အယူခံတရားရုံးကနှစ်ဖက်လျှောက်လဲချက်တွေကိုဒီလအစောပိုင်းကကြားနာခဲ့ပါတယ်။လူမှုဆိုင်ရာရှေ့နေဒီအေဂိုဖာရာရာဟာဒီအမှုရဲ့ဥပဒေအကျိုးဆောင်မှာ
De la administración Trump tiene un perfil conservador. Entonces estamos
ဒီမူကတရားရုံးချုပ်ဒီရောက်သွားဖို့အလားအလာသိပ်များပါတယ်။နောက်ဆုံးတရားသူကြီးတူခံထားလိုက်ပြီးတဲ့နောက်တရားရုံးချုပ်ဟာ conservative ဘက်ပိုရင်းလာပါတယ်။ဒါကြောင့်ကျွန်တော်တို့လျှောက်ထားတာရှုံးသွားနိုင်ပါတယ်။ဒါပေမဲ့အဆုံးထိဆက်ရင်ဆိုင်သွားဖို့ပိုင်းဖြတ်ထားပြီးသားပါ
။ဒီအခြေအနေနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့အမိမေလုံချုံရေးဌာနကို VOA ကဆက်သွယ်ခဲ့ပါတယ်။တရားစစ်ဆေးချက်အမှုတစ်ခုနဲ့ပတ်သက်လို့ပြောဆိုတာမရှိပါဘူးဆိုပြီးမှတ်ချက်ပေးဖို့ညှင်းခဲ့ပါတယ်။ဒါပေမဲ့နိုင်ငံတွေနဲ့အဲ့ဒီနိုင်ငံတွေရဲ့နိုင်ငံသားတွေဟာ TPS အဆင့်ပေးဖို့တတ်မှတ်ချက်ပြည့်မီသေးသလားဆိုတာနဲ့ TPS ကိုအဆုံးသတ်လိုက်ရင်အဲ့ဒီနိုင်ငံတွေကအခြေအနေတွေပြောင်းလဲလာစီမလားဆိုတာကိုမပြတ်ဆန်းစစ်ဖို့လက်ရှိဥပဒေမှာပြဋ္ဌာန်းထားတယ်လို့အမိမေလုံချုံရေးဌာနကပြောပါတယ်ခင်ဗျာ
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရရှင်ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com ကို email ပို့ပေးစေချင်ပါတယ်ရှင
်ဒီမြန်မာပိုင်းကနေခြေစာရင်းနေညနေခင်သတင်းတွေကိုညနေ 9:00 နာရီအထိဆက်ပြီးတော့တန်လွင့်ပေးနေပါတယ်ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 နာရီကနေ 9:00 နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာအခုတော့ခြံနေသေးတဲ့အချိန်တွင်မှာသတင်းချင်းကြုပ်ကိုကိုကျော်ကျော်သိန်းကတလဲချင်ညာပြီးမှဖြစ်ပါတယ
်ဒီကဘာစစ်စတင်ခဲ့တဲ့နေ့စစ်စစ်ပြည့်ထိမ့်မဖြစ်ပိုလန်နိုင်ငံမှာကျင်းပမဲ့အခမ်းအနားတွေကိုတော့တက်မဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပယ်ဖျက်လိုက်ပါတယ်ကာရေဘီယံဒေသကနေဖလော်ရီဒါပြည်နယ်ဘက်ကိုဦးတည်လာနေတဲ့ဒိုရီယန်မုန်တိုင်းဟာဒိုရီယန်ဟာရီကိန်းမုန်တိုင်းကြီးအာရုံစိုက်ဖို့ဝါဆော့မြို့တော်မှာကျင်းပမဲ့အခမ်းအနားတွေကိုသူကိုယ်စားဒုတိယသမ္မတမိုက်ပန့်စ်ကိုလွှတ်မယ်လို့သမ္မတထရမ့်ကပြောပါတယ်မွန်တိုင်းဟာတိတ်ကိုကြီးမားမဲ့ပုံရှိတာမို့သူ့အနေနဲ့တိုင်းပြည်မှာရှိနေဖို့တိတ်ကိုရေးကြည့်တယ်လို့လည်းဆိုပါတယ်။မွန်တိုင်းဒူရီယန်ကတော့ဒီကနေ့နှောင်းပိုင်းမှာအလွန်ကြီးမားတဲ့မွန်တိုင်းကြီးဖြစ်အားကောင်းလာနိုင်တယ်လို့အမေရိကန်ဟာရီကိန်းဌာနကထုတ်ပြန်ကြေညာထားပါတယ်။ဒူရီယန်ဟာရီကိန်းမွန်တိုင်းဟာဘာဟားမားနိုင်ငံအနောက်မြောက်ပိုင်းကိုလက်ရှိဖြတ်နေပြီးဖလော်ရီဒါကျွန်းဆွယ်ကိုဒီသတင်းပတ်ကိုစနေတနင်္ဂနွေနေ့တွေမှာချဉ်ကပ်လာချိန်တွင်အင်မတန်အန္တရာယ်ပြင်းထန်တဲ့အဆင့်မှာဆက်ရှိနေဖို့များတယ်လို့ဟာရီကိန်းဌာနကသတိပေးထားပါတယ်။အာကာသမှာအမေရိကန်စစ်ဖက်ရဲ့အဆုံးစွန်စိုးမိုးမှုကိုကာကွယ်ဖို့ဆိုပြီးအမေရိကန်အာကာသကုလမှုစစ်ဌာနချုပ်ကိုဂျာတာရီနီကစတင်ဖွင့်လိုက်ပါတယ်။သမ္မတအင်ပြူရောနှင်းစီဥယျာဉ်မှာလုပ်တဲ့စစ်ဌာနချုပ်သစ်စတင်ထူထောင်တဲ့အခမ်းအနားမှာသမ္မတဒေါ်နယ်ထရမ့်ကဒီကနေ့ဟာအမေရိကန်နိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးမှာအာကာသရဲ့အထူးအရေးပါမှုကိုအတိမတ်ပြုလိုက်တဲ့သမိုင်းဝင်နေ့တစ်နေ့ဖြစ်တယ်လို့ပြောသွားပါတယ်။ဒီစစ်ဌာနချုပ်သစ်ဟာအာကာသထဲမှာအမေရိကန်အကျိုးစီးပွားတွေကိုကာကွယ်ပေးတဲ့နေရာမှာတိုးတက်လာမယ်လို့အမေရိကန်စစ်ဖက်ကမျှော်လင့်ထားတာပါ။ရုရှားနဲ့တရုတ်ကအပြင်းထန်ပူလုဆောင်လာနေတာနဲ့မြောက်အမေရိကန်အာကာသကာကွယ်ရေးကိုပြန်လည်ဖွဲ့စည်းဖို့နဲ့မီးပညာပိုင်းတိုးတက်လာစေဖို့ရည်ရွယ်ပြီးဒီအာကာသကုကဲမှုစစ်ဌာနချုပ်တွေကိုဖွင့်လှစ်လိုက်တာပါအမေရိကန်နိုင်ငံအနေနဲ့ဗင်နီဇွဲလားနိုင်ငံအပြောင်းလဲအတွက်အစဉ်ချင်းရှိနေပြီလို့ဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်အထူးတန်တမန်ကပြောလိုက်ပါတယ်အထူးတန်တမန်အဲလီယော့အေဘရမ်ကလွတ်လပ်တဲ့ရွေးကောက်ပွဲတွေနဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးအတွက်ရှေ့ဆက်နိုင်ဖို့သမ္မတနီကိုလာမာဒူရိုအာနာကနေဆင်ပြေဖို့အခရာကြားတယ်လို့ပြောပါတယ်ခင်ဗျာ
တဲ့ရင်ချုပ်ကိုကိုကျော်ကျော်သိန်းချင်ညာပေးကြတာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ Voidex Zone ရိုက်ဖြစ်ပါတယ် VOA American အတန်ညပိုင်းမြန်မာဘာသာအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ line kilometer 25 30 52နဲ့ line kilometer 190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့တော်လည်ကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington. From Washington,